ရခိုင်ပြည်နယ်မြောက်ဦးမှာဖြစ်ခဲ့တဲ့ရဲသားနဲ့ရဲတပ်ဖွဲ့ဝင်တွေရဲ့ပြစ်ပခအတွင်းပြစ်ခတ်နှိမ်နှင်းမှုကြောင့်လူခဏဦးသေဆုံးခဲ့ပြီးတော့ရခိုင်မျိုးသားပါတီ ANP ရဲ့ဥက္ကဋ္ဌဟောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်လည်းနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ခခွေးအပါအဝင်နိုင်ငံတော်ပုံကန့်မှုမတရားသည့်နယ်ဆက်သွယ်မှုအဥပဒေပုံမှန်တွေနဲ့ဖမ်းဆီးခံထားရပါတယ်။အစိုးရဘက်ကတော့ဆန္ဒပြသူတွေဟာအကြမ်းဖက်တာပြွင်ရောက်ပြီးတော့ဖျက်ဆီးတာတွေလုပ်ခဲ့တဲ့အတွက်မလွဲမရှောင်သာပြစ်ခတ်နှိမ်နှင်းခဲ့ရတာလို့ပြောပါတယ်။ဒါပေမဲ့ရဲတပ်ဖွဲ့ဝင်တွေဟာပြစ်ပခတွေကိုနှိမ်နှင်းကင်တွယ်ရမှရဲလုပ်ငန်းစဉ်အဆင့်ဆင့်ကိုကျော်လွန်ပြီးတော့ဖြစ်ရှင်းခဲ့တဲ့အတွက်ဝေဖန်ထောက်ပြနေကြတာတွေလည်းရှိပါတယ်။တေဆုံးမှုထရှိခဲ့တဲ့မြောက်ဦးကပြည်ထနာအပေါ်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့သဘောထားကတော့ဒီပြည်ပခနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးချိုးဖောက်မှုရှိတယ်ဆိုတာကိုပြောဖို့ခက်တယ်လို့အမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးယူလွင်အောင်က RFA ကိုပြောပါတယ်
။လူတွေတည်တယ်ဆိုတော့သူတို့ရဲ့လူ့အခွင့်အရေးရှိတော့မှာဒါလူတယောက်ရဲ့အသက်ရှင်တန်ခွင့်ဟိုထိခိုက်တာပေါ့ခင်ဗျာ။ဒါတော့ရဲတွေရဲ့တာဝန်ထမ်းဆောင်မှုအပိုင်းမှာဒီတစ်ဖက်ကဘလို့လုပ်လို့ဘလောက်ထိလုပ်လို့သူတို့ကဒီလိုလက်နဲ့နဲ့ပေါ့လေဟိုဟုတ်ကိုပြုခွင့်ရတာလေဆိုတော့ကျွန်တော်တို့ကဟိုမမြင်မတွေ့ရတဲ့အခါကြတော့ဒီဖြစ်ရပုံမှာလူခွင့်ရချွတ်ထုတ်တယ်လို့ပြောဖို့ကြတော့ကျွန်တော်နည်းနည်းခက်ပါတယ်ခင်ဗျာတစ်ဖက်ကလုပ်မှုအပေါ်မူတည်ပြီးတော့မှသူတို့လုပ်ရတာဖြစ်ပါတယ်သို့တော့ကျွန်တော်တို့ဒီအထူးကိုနှိမ်နှင်းဖို့အတွက်ကိုအသက်မှတ်ထားတဲ့ဟိုလှုပ်ထုံးလုံးလေးရှိပါတယ်ခင်ဗျအဲဒီလှုပ်ထုံးလုံးလေးညင်းညင်းဆိုတာကိုတော့အတက်ဆိုင်ရာတာဝန်ရှိတဲ့သူတွေကဟိုစီစစ်ဖို့လိုမှာပေါ့လေလို့ပြီးတော့မှလှုပ်ထုံးလုံးလေးနဲ့အညီလုပ်တယ်ဆိုရင်တော့လည်းတမျိုးပေါ့မလုပ်ဘူးဆိုရင်တော့လည်းဒါဥပဒေကြောင်းရအတွက်သူအရေးယူရမယ်အပိုင်းပါခင်ဗျအဲကျွန်တော်တို့လူ့ခွင့်ရေးကော်မရှင်အနေနဲ့ကျွန်တော်တို့ရဲ့ comment ကတော့ဒီတူးကြဒီကပေါ်မှာပေါ့နော်တူးကြပေးရမရှိပါဘူးခင်ဗျ
မြောက်ဥပဒေပခအတွင်းမှာရဲတပ်ဖွဲ့ဝင်တွေဟာတတ်မှတ်ထားတဲ့ရဲလုပ်ငန်းအစဉ်အဆက်ကိုကျော်လွန်ပြီးပြည်ထနာကိုကင်တွယ်ခဲ့တာမို့လူ့အခွင့်အရေးရှုထောင့်ကကြည့်ရင်လက်ခံနိုင်စရာမရှိဘူးလို့လူ့အခွင့်အရေးလှုပ်ရှားနေတဲ့ Equality မြန်မာအဖွဲ့ရဲ့ Director ဦးအောင်မျိုးမင်းကပြောပါတယ်
။အထူးသဖြင့် EU ရောဘာလို့ကနေတင်တဲ့နေပေးထားပြီးတော့အတူကယုံနေနေရေးမှာစနစ်တကျတဆင်ပြီးတဆင်ဘယ်လိုလုပ်ဆောင်ရမလဲဆိုတဲ့အချက်တွေရှိတယ်။ဒါပေမဲ့အခုကအစီရင်ခံစာမှာပေးလိုက်တဲ့ကြည်စံကနည်းနည်းထိခိုက်တာကများများဖြစ်နေခြင်းကကျွန်တော်တို့တန်တရားဖြစ်เสียရှိနေပါတယ်။နောက်တစ်ခုကတော့တကယ်တမ်းဘသူကအမိတ်ပေးမလဲ။ဘသူကဒါကိုလှုပ်ဆောင်ရမလဲဆိုရဲတိကျတဲ့ကြီးကြပ်မှုကုတ်ကဲမှုအမိတ်ပေးမှုတာဝန်ခံမှုတွေအားနည်းနေတာဒါထောက်ပြနေပါတယ်ခင်ဗျ။ဒါကြောင့်မလို့တာဝန်ရလှုပ်ဆောင်ပေမဲ့တာဝန်ရဆိုတဲ့အတိုင်းလုပ်ချင်လို့လုပ်လို့မရပါဘူး။ပြည်သူတွေရဲ့အသက်အိုးအိမ်စီးတိမ်ကိုလူသားကဲ့သို့ရှုမြင်မှုအရန်ရည်ကြည့်ပါတယ်။လူအပ်သောတာဝန်ထက်ပုံမူပြီးလှုပ်ဆောင်ခြင်းကတရားဥပဒေစိုးမိုးမှုရောလူခွင့်ရှိတော့ငါရောဘယ်လိုမှလက်ခံလို့မရပါဘူး
။ပြည်ထနာကိုလက်နက်နဲ့ဖြည့်ရှင်းတာဟာမှားရွေးနဲ့လုပ်ရဖြစ်ပြီးဒါကိုဥပဒေနဲ့အညီအမြန်ဆုံးကင်တွယ်ပေးဖို့အတွက်အစိုးရကိုတောင်းဆိုထားတယ်လို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုအဖွဲ့ရဲ့စီယုံလှုပ်ဆောင်ရေးမှူးသူဖြစ်တဲ့မတ်တင်စာရှင်လက်ကြီးကပြောပါတယ်
။အဓိကတော့ဒီလက်နက်အင်အားကိုအသုံးပြုအကျန်းဖတ်တဲ့လုပ်ငန်းစဉ်ပုံစံမျိုးနဲ့ဒီပြည်ပခအဓိကရုံးကိုဖြည့်ရှင်းတဲ့နည်းလမ်းကလုံးဝမှားယွင်းခဲ့တယ်လို့အချင်းရှားပြောလို့ရတာကဒီဖြည့်ရပုံမှာနှိမ်နှင်းတဲ့ပုံစံပုံတံမှားယွင်းတယ်ဒါကိုလူခွင့်ရရှုထောင့်ကကြည့်မယ်ဆိုရင်လေလူသားချင်းစာနာမှုရှုထောင့်ကကြည့်မယ်ဆိုရင်လုံးဝမှားယွင်းတဲ့လုပ်ရဖြစ်တယ်လို့တော့ပြောလို့ရတယ်ဖြည့်ရှင်းပြီးအဆင့်ဆင့်ရနောက်ဆုံးအဆင့်ဖြစ်တဲ့စနစ်နဲ့ပြတဲ့အဆင့်ကိုသွားတယ်သွားတဲ့အခါမှာလေခြေတလုံးအောက်ကိုပဲပြစ်လို့ရတဲ့အခြေအနေကနေသူတို့ကတည်းရဲ့အဆင့်ချီကိုဖြစ်သွားတယ်နောက်ခြေတလုံးအောက်ပဲပြစ်ခံရတဲ့လူငယ်တွေရှိတယ်ဒါပေမဲ့အဲ့လူငယ်တွေကိုလည်းပြစ်ခံရတဲ့အချိန်မှာလူအုပ်စုကရှဲသွားတယ်ရှဲသွားတဲ့အခါမှာကျန်ခဲ့တဲ့လူငယ်တွေကိုထူထောင်တဲ့ဒဏ်ရာတွေနဲ့တည်ဆုံးသွားခဲ့တာကိုကျွန်တော်ရဲ့ဒီကိုညက်ကျွန်တော်ကိုညက်ရှိပါတယ်ကိုညက်ရဲ့မျက်မြင်တွေ့ရှိချက်အရာလည်းကျွန်တော်ကြားခဲ့ဒီပေါ်မှာကိုကစင်မကောင်းဘူးဒီကြည့်ရကိုကျွန်တော်တို့ရဲဌာနကျရှင်မျိုးတောင်းခွင့်ရှုထားတဲ့ပညာချက်လည်းထုတ်ပြန်ထားပြီးဖြစ်ပါရဲ့ရှင်
။မြောက်ဦးမှာဖြစ်ခဲ့တဲ့ပြည်ပခရီနဲ့ပတ်သက်လို့အဖြစ်မှန်ကိုအမြန်ဆုံးဖော်ထုတ်ပြီးတော့တာဝန်ရှိတဲ့သူတွေကိုအမြန်ဆုံးအရေးယူဆောင်ရွက်သွားမယ်လို့အစိုးရဘက်ကပြောထားပါတယ်။ဒီအပေါ်မှာ Equality မြန်မာအဖွဲ့ရဲ့ Director ဦးအောင်မျိုးမင်းထောက်ပြတာကတော့
အခုချိန်ဒီမှာခုနလိုမျိုးခွင့်ပြုချက်မရတဲ့အခါမှာလူတွေရဲ့အခြေခံအခွင့်အရေးဆုံးရှုံးမလို့အစိုးရရဲ့ပိတ်ပင်မှုကလူခွေချိုးဖောက်တယ်လို့လူတွေပုံမှန်မြင်သွားနိုင်ပါတယ်။အဲတော့တားဆီးမှုအပိုင်းနဲ့ကျွန်တော်တို့ရှိဖို့လိုအပ်တယ်လို့ပြဿနာတွေမဖြစ်အောင်ဘယ်လိုနည်းနဲ့အကောင်းဆုံးတားဆီးမလဲဆိုရယ်စင်ကြီးညာနဲ့လူအခွင့်အရေးကိုပိတ်ပင်ရမရောက်ဖို့အတွက်ကြိုတင်ပြီးတော့စဉ်းစားတင်ပါတယ်ခင်ဗျ။အဲဒီတော့ကျူးလွန်တဲ့အမှုကိုမှန်ကန်တဲ့တရားဥပဒေအရစီရင်နိုင်ခြင်းမရှိဘူးအပြစ်ပေးနိုင်ခြင်းမရှိခြင်းကလူအခွင့်အရေးချိုးဖောက်မှုကိုထက်လက်ပြီးတော့အားပေးနေတော့အရာဖြစ်တဲ့အတွက်အားမျိုးတွေမရှိတင်ပါဘူးခင်ဗျ။
အထူးသဖြင့်ကတော့မြောက်ဥပဒနာနဲ့ပတ်သက်လို့အစိုးရထုတ်ပြန်ချက်တွေဟာတစ်ဖက်သက်ဖြစ်နေပြီးတော့နှစ်ဦးနှစ်ဖက်ရဲ့ဖြည့်ရှင်းချက်တွေကိုနှိုင်းယှဉ်နားထောင်ပြီးတော့ဆုံးဖြတ်ဖို့လိုမယ်လို့လည်းမတင်စာရှင်းလင်းရေးကထောက်ပြပါတယ်
အစိုးရတာဝန်ရှိသူတွေကထုတ်ပြန်တဲ့ထုတ်ပြန်ချက်ပြီးပြည်သူတွေဘက်ကထုတ်ပြန်ချက်လုံးဝမဟုတ်နေပါဘူးအာဏာပိုင်တွေဘက်ကတစ်ဖက်သက်ထုတ်ပြန်ချက်ပဲဖြစ်နေတယ်အဲ့ဒီပုံမှာအခြားဆန္ဒပြသူတွေဘက်ကသဘောထားထုတ်ပြန်ချက်ကိုလည်းတော်တော်နားထောင်မှုလိုအပ်တယ်ဆိုတာကိုအစိုးရတာဝန်ရှိသူတွေရောဥပဒေပြုတဲ့သူတွေရောလွှတ်တော်အောင်နားထောင်မှုလိုအပ်တယ်ဆိုတာအခြေခံနားလည်ထားမှုဖြစ်ရမယ့်ကိစ္စမှာအခုချိန်မှာဆိုရင်ပါဝင်ဆောင်ရွက်တဲ့လူတွေကိုလည်းနိုင်ငံတော်တစ္ဆာဖောက်မှုအနေနဲ့ဒါပုံကံမှုအနေနဲ့တရားစွဲမယ်ဆိုတဲ့အခါကျတော့ပါဝင်ခဲ့တဲ့ပြည်သူတွေကမကြောရဲမစိုးရဲသူတို့တာဝန်ယူပြီးတော့ပြန်လည်ဖြည့်ရှင်းတဲ့ဟာမျိုးတော့မလုပ်နိုင်တာညင်ရတယ်သူတို့လိုချင်တာကတော့နှစ်ဦးနှစ်ဖက်ကဆက်အတိအကျရေးသားထားတဲ့အပိုင်းတွေအစိုးရဘက်ကလည်းအခုထွက်လာပြီဒီချိန်ထဲမှာလည်းပါဝင်ဆောင်ရွက်ခဲ့တဲ့လူဦးဆောင်ခဲ့တဲ့လူတွေကဘလို့အချင်းနေဘယ်ပိုင်းကတော့မှားယွင်းပြီးဆွဆွဲထားတယ်ဆိုတဲ့အပိုင်းတွေကိုကျွန်တော်တိတိပပနားထောင်မှုတင်းစားရှင်းလင်းပွဲလှုပ်ဆောင်မှုနှစ်ဦးနှစ်ဖက်ကတော့လှုပ်ဆောင်မှုလိုအပ်တယ်လို့မြင်ပါတယ်။နောက်တစ်ခုအစိုးရကိုကျွန်တော်တို့အကြံပြုထားတာကတော့ဒီပါဝင်ကျူးလွန်ခဲ့တဲ့ဆန္ဒဒီရဲဌာနဘက်ကတာဝန်ရှိသူတွေပွင့်လင်းမြင်သာစွာအရေးယူဖို့ကျွန်တော်တောင်းဆိုထားတာရှိပါတယ်။
တခါတော့လူသေးဆုံးမှုထိရှိခဲ့တဲ့မြောက်ဥကပြဿနာအပေါ်လူအခွင့်အရေးလှုပ်ရှားသူတွေရဲ့အမြင်နဲ့သုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုနောက်ဆုံးမှာတော့ဒီပြဿနာနဲ့ပတ်သက်လို့စစ်တွေမှာရှိတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကမြောက်ဥပရိပခါကိုလွတ်လပ်တဲ့စုံစမ်းရေးကော်မရှင်တရက်ဖွဲ့ပြီးတော့စုံစမ်းဖို့အတွက်ကိုလည်းအစိုးရကိုတောင်းဆိုနေကြပါတယ်ရှင်။